မူဆယ်မျိုးနယ်ကျူကုတ်ပန်ဆိုင်ဤမိုးမော်ရွာဘက်မှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တက်ကြမနေ့ကြတာရီနေ့ညနေ၄နာရီလောက်ကတိုက်ပွဲဖြစ်ခဲ့တာပါဒီတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတော့ဒေသခံတူက VOA ကိုအခုလိုပြောပြပါတယ
်မူဆယ်မျိုးနယ်ဒီနမ်သာကျေးရွာနဲ့ဒီမုံတော်ကြားမှာ MNDAA တပ်ဖွဲ့နဲ့အဲဒီတပ်တော်စစ်ကောင်နဲ့အဲ့လိုတိုက်ပွဲဖြစ်နေအဲ့လိုတော့ကြားတယ်ဟိုမုံတော်ပတ်သက်ဆန်းကိုပေါ့နော်အဲဒီပြရနာမယ်လို့ဟိုဒီနေ့ကြီးကြီးကိုပြတဲ့အတိုင်းတော့ကြားရတယ်။ဒီစင်ကောင်းမဲ့လို့ဒီကြီးကြီးအဲတိုက်ပွဲဖြစ်တဲ့ဟာပေါ့
နှစ်ဖက်အထိခိုက်သတင်းနဲ့ဒေသခံအရက်သားတွေရဲ့အခြေအနေကိုတော့သိချာမသိရသလိုဒီကနေ့တိုက်ပွဲထက်ဖြစ်တဲ့အတန်လည်းမကြားရဘူးလို့တော့ဒီဒေသခံကပြောပါတယ်။ MNDAA ကိုကန့်အဖွဲ့ရဲ့ပြန်ကြားရေးအဖွဲ့ဝင်ကိုရန်နိုင်ကတော့မုံပေါ်ဒေသအပြင်တိန်ဒီမူပန်းဒေသနဲ့ကိုကန့်ဒေသအတွင်းမှာပါတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းပြောပါတယ်
။မုံပေါ်မုံပေါ်ဒေသထဲမှာလည်းဖြစ်တယ်။ပြီးတော့ဒီတိန်ဒီကမူပန်းနဲ့တိန်ဒီထဲမှာလည်းအကြူကြာအဲ့လိုဖြစ်တယ်ပြောကူကန်နဲ့အားဖြစ်တဲ့ရဟုတ်ဒီတော့ညာပဲဒီကအထက်မှာတိုက်ပွဲဖြစ်တဲ့ဒီမှာပြောအကြည့်ရပြီးတော့အချိန်နဲ့အသေးသေးရောသူတို့လည်းရှင်ပြမထားတဲ့မထားဘူးဆိုတော့ကျွန်တော်လည်းမကြည့်ရသေးဘူးဟုတ်ဒီမူပန်းခိုင်မှာလည်းမနေ့ကမှဖြစ်တာ
တိန်ဒီဒေတာကိုတော့ကိုကန်အဖွဲ့ကမူပန်းအထုဒေတာတဲ့အဖြစ်သတ်မှတ်ထားတာပါမနေ့ဒီ29ရက်နေ့ည9နာရီလုံးကလည်းကိုခိုင်မျိုးမူဆယ်ဘက်အထွက်တိုးဂိတ်မှာ10မိနစ်လောက်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အကြောင်းနဲ့ဘဲအဖွဲ့နဲ့ပြစ်ခတ်ခဲ့တဲ့ဆိုတာကိုတော့တရားအတည်ပြုမပြောနိုင်သေးတဲ့အကြောင်းကိုခိုင်ဒေသခံတူကလည်းပြောပါတယ်
။မင်းညာတော့ဒီတိုးဂိတ်မှာပြစ်ချရတဲ့မင်းညာအတန်ကြားလိုက်ကိုခိုင်ရဲ့ဆိုပူစီရဲ့ချက်တိုးဂိတ်ဘင်းမှာဟောက်အမှလည်းနဲ့ဂျီတေးတွေကမင်းညာကြားလိုက်ပြီး10မိနစ်လောက်ပဲကြာတယ်။ဒီသူတို့လာပြစ်တဲ့အတန်တော့ကြားလိုက်သူတို့ဘက်ကနေပြစ်နေတာလည်းကြားလိုက်
MDAA ကိုကန့်အဖွဲ့ TNLA တအောင်ဘလောင် AA ရခိုင်တပ်ဖွဲ့တွေပါတဲ့ညီနောင်မဟာမိတ်အဖွဲ့တွေနဲ့စစ်ကောင်စီရဲ့ငင်းကြဲရေးဆွေးနွေးရေးအဖွဲ့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာမြို့မှာဒီလတရက်နေ့တုန်းကပဲတွေ့ဆုံဆွေးနွေးပွဲကျင်းပခဲ့တာဖြစ်ပြီးတော့အဲ့ဒီလိုကျင်းပပြီးတော့ရပ်ပိုင်းအတွက်မှာပဲတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါတရုတ်နိုင်ငံကကမကထားပြုကျင်းပတဲ့ဇွန်လတရက်ဆွေးနွေးပွဲတုန်းကလည်း၃ရက်ဆွေးနွေးဖို့ရည်ရွယ်ခဲ့ပေမဲ့လို့ပြည်ပခန့်တွေကြောင့်၂ရက်နဲ့ပဲရပ်ဆိုင်ခဲ့ရတာပါဆိုလာ၂ရက်နေမှာပဲတိန်ဒီနဲ့ကိုကန့်ဒေတာမှာစစ်ကောင်စီနဲ့ကိုကန့်တဲ့အကြတိုက်ပွဲတွေပြန်လဲဖြစ်ပွားခဲ့တယ်လို့၅ရက်နေမှာလဲကိုကန့်တပ်ဖွဲ့ကလားရှုံးမြို့အတွင်းနေရာနှစ်နေရာကိုတိုက်ခိုက်ခဲ့ပါတယ်ရှင်